တနင်္ဂနွေလိုကြည့်ရရေးသဘောတူညီချက်ပါလုပ်ငန်းစဉ်တွေမျှော်လင့်ထားသလားမအောင်မြင်သေးတာဟာချင်းချင်းနားလည်မှုလွယ်မှယုံကြည်မှုရောပါလာရေးအကြောင်းဖြစ်တဲ့အကြောင်းဒီကနေ့ကျင်းပတဲ့ MCA 6နှစ်ပြည့်အခမ်းအနားမှာနိုင်ငံတော်အကြီးအကဲတွေနဲ့တိုင်းသာခေါင်းဆောင်တွေကပြောကြပါတယ်။ပြီးတော့မှကျင်းပတဲ့အခမ်းအနားမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ KNU ကရင်အမျိုးသားစီရင်ဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမူတူစေဖိုးတို့တက်ရောက်အမှာစကားပြောကြားခဲ့တာပါ။အပြည့်စုံကိုကိုရန်သတင်းသွားယူခဲ့တဲ့ကိုစော်ဝင်းလိုင်ကပြောပြပါမယ်ရှင်
။ MCA စာချုပ်ဟာပြစ်ခတ်တိုက်ခိုက်မှုရဆိုင်ရေးတသက်တာမဟုတ်ဘူး။အနာဂတ်ငင်းငယ်ရေးလုပ်ငန်းစဉ်ကိုဘလို့အကောင့်ထည့်ဖို့မယ်ဆိုတာနဲ့ဖက်ဒရယ်တည်ထောင်စုတည်ဆောက်ရေးအတွက်လမ်းကြောင်းမှန်ကိုတိတိကျကျချပြနိုင်တဲ့စာချုပ်ဖြစ်တယ်လို့ဒီကနေ့ကျင်းပတဲ့ NCA 6နှစ်ပြည့်မြစ်ပတ်လည်အခမ်းအနားအဖွဲ့နိုင်ငံမှာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါ့အပြင်လက်ရှိမှာ NCA ကိုအကောင့်ထည့်မဖို့နိုင်ခြင်းဟာအချင်းချင်းကြားနားလည်မှုကွဲပြားနေတာကြောင့်ဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်
။ဒီကနေ့ကျမတို့ကြားမှာဖြစ်ပေါ်လာခဲ့တဲ့အခက်အခဲတွေဟာ NCA စာချုပ်ကြောင့်မဟုတ်ပါဘူး။NCA စာချုပ်ကိုအကောင့်ထည့်ဖော်ရမှာအားနည်းချက်တွေလိုက်နာဖို့လိုအပ်ချက်တွေနားလည်မှုကွဲပြားမှုတွေကြောင့်ဖြစ်ပေါ်လာတဲ့အခက်အခဲတွေပဲဖြစ်ပါတယ်။ NCA ပါဝင်နဲ့မှထိုးရေးချိုးခဲ့တဲ့တက်ဆိုင်လူကောင်းဆောင်တွေအားလုံးအနေနဲ့ NCA ပါသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ရမှာဂတိသက်သာကြည်ကြည်ကြည်ကြည်ကြဖို့အင်တာမှအရေးကြီးတယ်ဆိုတာကိုအားလုံးနားလည်ပြီးဖြစ်ပါလိမ့်မယ်။
ငြိမ်းချမ်းရေးနဲ့နိုင်ငံရေးကိုခွဲခြားလို့မရနိုင်ကြောင်းလည်းဒေါက်ဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။ဒါပေမဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့နေခွန်းထဲမှာတော့အဲ့ဒီအယူအဆနဲ့အနှဲငယ်ကွဲလဲနေတာကိုတွေ့ရပါတယ်
။ရုပ်သူငြိမ်းချမ်းရေးကြီးလက်ကသစ်တရားစုပင်လုံဟာတိုင်းရင်းသားတွေရဲ့ငြိမ်းချမ်းရေးဆန္ဒကိုဦးစားပေးပြီးဖြစ်ပေါ်လာတာဖြစ်ပါတယ်။ဒီလိုဆောင်ရွက်ရမှာငြိမ်းချမ်းတဲ့နိုင်ငံရေးကိုခွဲခြားပြီးမြင်တာကတော်တော်အလွတ်ဖြစ်နိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်။
ကရင်မျိုးသားစီယုံ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးစောမှုတူစိဖိုးကတော့ဒီကနေ့အခမ်းအနားကို RCSS ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီအပါအဝင်လက်နက်ကိုင်အဖွဲ့အစည်းတချို့မတက်နိုင်ခဲ့တဲ့အပေါ်စိတ်မကောင်းဖြစ်နေကြောင်းပြောပါတယ်။ဒါ့အပြင် NCA မျော်လင့်ထားသလောက်အောင်မြင်မလာခြင်းဟာယုံကြည်မှုလျော့နယ်လာလို့ဖြစ်တယ်လို့ပြောပါတယ်
။အခုတည်းကတိုးတက်မှုများများသာသာမရရှိသေးတာကယုံကြည်မှုတွေအားနည်းနေပြီးအာဃာတတရားတွေတန်တရားတွေစိုးရုံမှုတွေမုန်းကြီးမှုတွေအားကောင်းနေသေးတယ်လို့ကျွန်တော်မြင်မိတယ်ကျွန်တော်တို့တည်းဟာဘာကိုမယုံကြည်ခြင်းနေကြရသလဲဒါကိုပြောင်းဆန်းစေရမှာဖြစ်ပြီးမှန်ကန်တဲ့တရားမျှတတဲ့နိုင်ငံရေးဆွေးနွေးပွဲငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပုံဖော်အကောင့်ထည့်ဖို့ဆောင်ကြရမှာဖြစ်ပါတယ်
။ဒီနေ့ပြည်ခမ်းနားမှာတရားအမှာစကားပြောကြားသွားတဲ့ကောင်းဆောင်၃ဦးစလုံးရဲ့တူညီတဲ့အကြောင်းအရာကတော့ယုံကြည်မှုတည်ဆောက်ရေးအားနည်းနေတဲ့အချက်ဖြစ်ပါတယ်။လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်တွေရှင်းမတိုးနှောင့်မဆုတ်ဖြစ်နေတာနဲ့ပတ်သက်လို့ပြည်ထောင်စုလွတ်တော်နာယကဟောင်းသူရဦးရှိမန်းကသူရဲ့အမြင်သဘောထားကိုအခုလိုပြောပါရစ
ေ။ဘုမာတောင်ရှိလေဆိုအာလုံးမှာတောင်ရှိ။ဆိုရရင်ဘုရားတောင်ရှိုံဆိုတော့သူပြောနေကြတာမျိုးလိုပါ။တောင်ရှိုံတွေကတိုးနဲ့တူတစ်ခွက်နဲ့တစ်ခွက်နားလည်ဖို့လိုပါပဲ။ကြင်ကြည့်ဖို့လိုပါပဲ
။ပုံအမျိုးသားလူမျိုးကြီးအဖွဲ့ PNL နာယကဘုံမူကြီးခွန်ဦးကကတော့ငင်းငယ်ရေးဆွေးနွေးမှုလုပ်ငန်းစဉ်တွေဟာအများထင်သလိုရပ်တန့်နေတာမဟုတ်ပဲရှင်နေမှုရရှိနေသေးဖြစ်တယ်လို့ပြောပါတယ
်ရပ်တန့်တာတော့မဟုတ်နှေးွားတယ်ဘာလို့ဒီအပေါ်ကမနေရပါမယ်အောက်မှာတွေးဆမှုကြအများကြီးဖြစ်တာတော်တော်စိတ်စိတ်လေးရှိတယ်ဒါကြောင့်တွေးဆဆွေးနွေးနေတယ်တစ်ခါတလေအလွတ်သဘောဖြစ်မယ်တစ်ခါတလေတရားဝင်တစ်ဝက်တရားမဝင်တစ်ဝက်လည်းဖြစ်တယ်တရားဝင်ကိုချင်းကပ်ဖို့ကဒီပွဲကအရေးကြီးပါတယ
်အစီအစဘောတူညီချက်မှာလက်မှတ်မထိုးရသေးသူတွေအနေနဲ့လက်မှတ်ထိုးကြဖို့ရောင်းဆန်းစုကြည်ကဒီကနေ့အခမ်းအနားမှာတိုက်တွန်းပြောကြားခဲ့ပါတယ်။ NCA သဘောတူညီချက်အရ27ရာစုပင်လုံညီလာခံကိုတစ်နှစ်မှာနှစ်ကြိမ်ကျင်းပဖို့သဘောတူထားကြပေမဲ့လည်းအချင်းချင်းကြားညှိနှိုင်းရတာကြောင့်၄နှစ်ပြည့်သွားတဲ့အချိန်ထိဒီညီလာခံကို၃ကြိမ်သာကျင်းပနိုင်မှာဖြစ်တယ်ခင်ဗျ။